ရခိုင်မြည်နယ်တွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းနာတွေဆောင်ရွက်နေချိန်မှာယာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြကြောင်းနိုင်ငံတကာသတင်းတချို့ကဖော်ပြနေပေမဲ့လို့မြန်မာအစိုးရဘက်ကတော့အတည်မပြုပါဘူး။အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်သွယ်ဆောင်ရွက်နေတာတွေရှိပေမဲ့လို့ယာနဲ့ချီပြီးထွက်ပြေးနေတယ်လို့မြန်မာအစိုးရဘက်ကအကြောင်းကြားတာမျိုးလည်းမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့အော်တိုဘာလ9ရက်နေ့ကဘူတီတောင်နဲ့မောင်တော်မြို့နယ်တွေမှာနေကြားဆောင်ရဲတပ်ဖွဲ့ကိုအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်အစိုးရကနေမြေရှင်းလင်းရေးဆောင်ရွက်ချိန်မှာယာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြောင်းနိုင်ငံတကာသတင်းဌာနတချို့ကဖော်ပြနေတာဖြစ်ပါတယ်။ဒီလိုသတင်းတွေထွက်ပေါ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒီလိုထွက်ပြေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတစုံတရာအသိပေးအကြောင်းကြားလာတာမရှိဘူးလို့မြန်မာနိုင်ငံဂျာယေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကပြောပါတယ
်။ဒီအပိုင်းမှာတော့သူတို့ communication ရှိတယ်ဒါတွေတော့အကြောင်းကြားလာတာတွေတော့မရှိပါဘူး။ဘင်္ဂလားဒေ့ရှ်ကကျွန်တော်တို့ကဒီပြန်လည်ပြောဆိုဆွေးနွေးတာတော့ရှိတယ်ပေါ့လေ။ကျွန်တော်တို့ရှိရတမန်ကြီးနဲ့သူတို့ရှိရသက်တမ်းတာဝန်ရှိတဲ့တွေ့တဲ့ဆွေးနွေးတာတွေတော့ရှိပါတယ်။အဲ့တော့ဆွေးနွေးတဲ့မှာအဲ့ဒီလိုပြေးတယ်ပြုတယ်ဆိုတဲ့ကိစ္စတော့ကျွန်တော်တိတိလောက်ကဟိုမတွေ့မိဘူးခင်ဗျ။တတင်းတော့သူပေါ်ပြလိမ့်မယ်။ဒါနဲ့ပတ်သက်ပြီးကြည့်ကြဆွေးနွေးတယ်ကျွန်တော်တို့တင်ပြဆိုတော့အဲ့ဒါတော့ကျွန်တော်မတွေ့မိသေးဘူး
။ပြည်တော်စုသမ္မတမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံရုံးတရင်ထုတ်ပြန်ရေးကော်မတီအတွင်းမှဦးစော်ထေကိုဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ဖြေချနိုင်တာမရှိခဲ့ပါဘူး။မွန်တော်ဒေတာကံတွေကတော့ဒီလိုထွက်ပြေးတာမကြားသိရကြောင်းနဲ့လုံခြုံရေးကိုတော့တင်းကျပ်ထားကြောင်းပြောပါတယ်
။ဖြစ်ကြတော့ကြောက်ဘူးခင်ဗျာ။ဟိုဒီညမြက်ကနေမှာတော့ရေထက်တည်ရှိတယ်။နောက်တစ်ခုမက်ဆော့ဖတ်တွေကတော့အရင်တော့ကဒီထိတ်ကြည့်ဟိုအရင်တော့ကပုံမှန်အတိုင်းပေါ့သူသူစီတွေလည်းအဲ့မှာထိတ်ကြည့်ထားလို့ရှားပါ။
ဗုဒ္ဓဦးနေ့ကထုတ်ပြန်တဲ့ writer သတင်းမှာတော့အော်တိုဘာလရေးခင်းပြီးတဲ့နောက်မှာရိုဟင်ဂျာ900လောက်ဟာစခန်း၄ခုမှာခိုးလုံနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်သားနဲ့စခန်းတွင်းကလူတွေကိုကိုးကားပြီးဖော်ပြထားပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းအမျိုးသမီး40နဲ့ကလေး25ယောက်အပါအဝင်လူ86ယောက်ဟာဆက်လက်နှစ်ဆင်းနဲ့နတ်မြစ်ကိုဖျက်ကျော်ဝင်ရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ကပြန်လည်မောင်းထုတ်ခဲ့ရကြောင်းရေးသားထားပါတယ်။AFP သတင်းတပုတ်မှာတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာဗြိပကကြောင့်ထွက်ပြေးလာသူ200လောက်တောင်တင်နေကြောင်းဖော်ပြသလိုတနင်္လာနေ့ကလူ80လောက်ကိုပြန်လည်နှင်ထုတ်ခဲ့ရကြောင်းနဲ့သူတို့ဟာအလုတ်ကန်ခွင်လန်းရှာဖွေဖို့အတွက်စီးပွားရေးအရပြောင်းရွှေ့လာသူတွေဖြစ်ပြီးလက်ရှိဗြိပကကြောင့်မဟုတ်ကြောင်းဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲ့စကားကိုကိုးကားပြီးဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတွေမှာတော့သူတို့ရဲ့နေကြာဆောင်တက်တွေကိုလုံခြုံရေးတိုးမြင့်ထားကြောင်းဖော်ပြကြပါတယ်။မြန်မာအစိုးရကတော့ဒီအပိုင်းတွေအတွင်းထုတ်ပြန်တဲ့ HRW ကနိုင်ငံတကာလူခွင့်ရေးအဖွဲ့နဲ့ပြပမီဒီယာတွေရဲ့သတင်းတွေဟာပကတိအခြေအနေနဲ့ကွဲလွဲနေကြောင်းပြောဆိုထားသလို HRW ကလည်းအခြေအနေမှန်တွေကိုသိရဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လူခွင့်ရေးအဖွဲ့တွေကိုမောင်းတော်ဒေတာကိုတွားရောက်ခွင့်ပြုဖို့လိုအပ်ကြောင်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။မြန်မာတပ်မတော်ကတော့လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဗုဒ္ဓရောင်မောင်းတော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာအစိုးရတပ်မတော်ကအရာရှိစစ်သည်9ဦးရဲတပ်ဖွဲ့က10ဦးကြာဆုံးကြောင်းနဲ့တေဆုံးသူဘင်္ဂလီ69ဦးရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။